မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေအပေါ်မှာဖိနှိပ်မှုတွေကန့်သတ်မှုတွေအတော်လေးကိုရှိနေတဲ့ကြားကပဲဒီရွေးကောက်ပွဲကာလထူးဆွေးဆိုတော့ဒီဒေါ်ဆန်းစုကြည်လွတ်မြောက်တဲ့အချိန်မှာပြည်တွင်းသတင်းမီဒီယာတွေဟာဒေါ်စုလွတ်တဲ့သတင်းနိုင်ငံရေးသတင်းတွေကိုရှိနေတဲ့သူတို့ရဲ့ကန့်သတ်ပုံတွေကနေပြီးတော့ဖော်ပြနိုင်မှုတွေကြိုးပမ်းခဲ့ကြပါတယ်ဒေါ်ဆန်းစုကြည်သတင်းတပ်ပုံပါတဲ့အချို့ဂျာနယ်တွေဆိုလို့ရှိရင်ရောင်းပြတ်သွားတဲ့အထိဖြစ်ခဲ့ပါတယ် ISF လို့ခေါ်တဲ့နေစည်းမချသတင်းတောက်များအသင်းကလည်းဒီမြန်မာနိုင်ငံအတွင်းကသတင်းသမားတွေသတင်းအက်ဒီတာတွေရဲ့ဒီကြိုးပမ်းမှုကိုအသိအမှတ်ပြုချီးကျူးခဲ့ပါတယ်ဒါပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့သတင်းချာနယ်အတော်များများကိုထုတ်ဝေခွင့်တွေရရဆိုင်ပြီးတော့သတိပေးလာပါတယ်။ဘာပဲပြောပြောပါဒီပြည်တွင်းသတင်းသမားတွေသတင်းအက်ဒီတာတွေရဲ့စွန့်စွန့်ဆဆနဲ့သတင်းရယူဖော်ပြတာတွေဟာမြန်မာသတင်းလောကအတွက်အားရစရာလို့ပြောရမှာပါ။ဒီအတွက်ကြောင့်ဒီပတ်ဒီဒိုင်းလီလိုက်အစီအစဉ်မှာမြန်မာသတင်းလောကရဲ့အခြေအနေကိုကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်။အထူးသဖြင့်တော့ဒီပြည်တွင်းသတင်းလွတ်လပ်ခွင့်တွေကိုဘယ်လောက်ထိချက်ယူလာနိုင်မလဲဆိုတဲ့ဒီသတင်းသမားတွေရဲ့အခန်းကဏ္ဍကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ပင်နိုင်ပါဝင်ဆွေးနွေးပေးမဲ့သူနှစ်ဦးရှိပါတယ်။တဦးကတော့ရန်ကုန်မြို့ကကိုမြင့်ကျော်ပါ။သူကတော့လက်ရှိမြန်မာနိုင်ငံအတွင်းသတင်းလောကထဲမှာကျင်းလည်နေတဲ့သတင်းသမားတဦးပါ။နောက်တဦးကတော့စိုက်ဆရာမောင်တာမညပါ။သူကလည်းပြည်တွင်းသတင်းစာလောကမှာပတ်သက်ခဲ့တယ်လို့ပဲအခုလက်ရှိပြည်ပသတင်းလောကမှာပါဝင်ပတ်သက်နေတဲ့သူဖြစ်ပါတယ်။ကိုမြင့်ကျော်ကျွန်တော်အရင်ဆုံးဒီကနေပြီးတော့မေးချင်တယ်ခင်ဗျာ။ဒီကိုမြင့်ကျော်ရဲ့ဒီဒေါန်ဆန်းစုကြည်လွတ်ပြီးတဲ့အချိန်ဒီပေါ့နော်။သတင်းတွေရေးသားဖော်ပြလာတာဂျာနယ်တွေမဂ္ဂဇင်းတွေသတင်းချာနယ်တွေတော်များတွေ့ရပါတယ်။ဓာတ်ပုံတွေပါကြီးကဆဝေဆန်းဆန်းနဲ့တွေ့ရပါတယ်။အဲ့တော့တစုံတရာလွတ်လပ်ခွင့်ကအဲ့အခြေကာလမှာပိုရလာတယ်လို့ပြောနိုင်လားယူဆလို့ရလားခင်ဗ
ျဒီနိုင်ငံရေးသတင်းနဲ့ပတ်သက်လို့ရလာတဲ့ဟာကဒီရွေးကောက်ပွဲဥပဒေစပြီးတော့ကြီးညာတဲ့မန်းလာ9ရက်နေ့နောက်ပိုင်းလို့ပြောလို့ရပါတယ်နေ့တော်တန်ကြာနိုင်ငံရေးသတင်းတွေဖော်ပြခွင့်မရခဲ့ကြပဲနဲ့လက်ရှောင်နေကြပြီးတော့အခုဒါဖော်ပြလာတဲ့ဟာဆိုတော့ကျွန်တော်တို့ဒီဟာပုံမှန်တော့ဟိုပြည်တွင်းသတင်းသမားတွေအနေနဲ့တော်တော်လေးကိုဟိုအားရကြတယ်ပေါ့ဗျာဟိုဒီကျလည်းပုံကြီးရေးခွင့်ရဖို့ညော်လင်းကြတာပေါ့ဗျာအခုဒေါ်စုလွတ်လာတဲ့အချိန်မှလည်းဒါလည်းနိုင်ငံရေးသတင်းပဲဆိုပြီးတော့ဒေါ်စုလွတ်လာတဲ့သတင်းကိုလည်းတော်တော်လေးဖော်ပြကြတယ်အခုဒီအချိန်ကိုဆက်ပြီးတော့ဟိုပို့ပြီးတော့တည်ဝါနိုင်မယ်လို့ညော်လင်းနေကြတာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီသတင်းတွေကိုစာပေစီစီကလွှတ်ပေးလိုက်တဲ့သဘောလား
စာပေစီစီကတော့ဒီရွေးကောက်ပွဲဥပဒေပေါ်ပြီးတဲ့နောက်မှာဟိုချိန်ညာပြီးတဲ့နောက်မှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေကိုသူတို့ဖော်ပြခွင့်ပြုလာရဲပမာဏနဲ့ဟိုဘယ်အကြောင်းအရာဘယ်တိဖော်ပြမယ်ဘယ်တိဖော်ပြခွင့်မရအောင်ဆိုတော့ကန့်သတ်ချက်တွေကတော့ရှိနေသေးပါပဲအခုချိန်ကြီးလည်းရှိပါတယ်အခုဒီရေကွက်ပွဲပြီးသွားတဲ့နောက်ပိုင်းမှာလည်းပါတီတွေရဲ့အတန်တွေပါတီကောင်းဆောင်တွေရဲ့ပြောဆိုချက်တွေမှာဖော်ပြခွင့်ရတာတွေလည်းရှိတယ်မရတာတွေလည်းရှိတယ်ရေးတဲ့လူတွေဘက်ကလည်းညှော်လင့်ချက်တွေရောသူတို့ရဲ့ရေးအားတွေရောရှေ့ဆက်ရေးမယ်ဆိုတဲ့သူတို့ရဲ့စူးစမ်းမှုတွေလည်းရှိနေသေးပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီညမှာဆရာမောင်တာမညောင်းကိုမေးချင်တယ်ခင်ဗျာပြည်တွင်းသတင်းလောကမှာအရင်နှုန်းကတည်းကဆိုင်ပေါ့နော်ဒီစစ်တပ်ကအနာသိမ်းပြီးတော့စီးအုပ်ချုပ်ရေးအောက်မှာဘာပြောအရင်ကတည်းကနိုင်ငံရေးသတင်းတွေကိုဒီသတင်းချာနယ်တွေတော်များလဲပေါ်လာပါတယ်အလေးပေးပြီးတော့နိုင်ငံရေးသတင်းတွေကိုရေးသားဖော်ပြလာပါတယ်ခင်ဗျာအဲ့တော့အဲ့အလားလာကဘာပြောသတင်းလွတ်လပ်ခွင့်ကတစုံတရာလေးပွင့်လာတယ်လို့ပြောနိုင်လားခင်ဗျာပြည်တွင်းမှာ
သတင်းချာနယ်တွေအများကြီးကျွန်တော်တို့လေယာနဲ့ဖြီးပြီးတော့ဒီလိုခွင့်ပြုလိုက်တဲ့နောက်ပိုင်းမှာကျွန်တော်တို့ဒီချာနယ်လွတ်လပ်ခွင့်လည်းပဲအရင်တက်တော့ပေါ်လာတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဟိုတစ်ဖက်ကလည်းပဲသူတို့စက်မှတ်ချက်တွေတော့ရှိတာပေါ့ဗျာအစိုးရရဲ့ဒီအနေအထားကိုထိခိုက်စေမဲ့ဟာမျိုးတွေပေါ့နော်။နောက်သူတို့ရွက်ဝက်နော်ဖုံးကွယ်ထားတဲ့အချက်တွေကိုရေးသားခွင့်တော့မရှိဘူးပေါ့ဗျာ။အဲဒီဟာမျိုးတော့တွေ့ရတယ်။အခုကျွန်တော်ရွေးကောက်ပွဲကာလမှာဆိုရင်သူတို့တော်တော်ကြီးကိုဒီခွင့်ပြုလာတာတွေ့ရတယ်။အဲ့လိုခွင့်ပြုလာတာကဒီဂျာနယ်တွေသတင်းစာလောကကိုလွတ်လပ်ခွင့်ဟိုပေးကျင်တယ်လို့ဆိုရမှာတဲ့။သူတို့ကနေပြီးတော့ဒီရွေးကောက်ပွဲကိုလုပ်နေတယ်အဲ့တော့ရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကျွန်တော်တို့အသိပေးချက်တွေပညာပေးချက်တွေပေါ့ဗျာအဲ့ဒါတွေကိုလည်းလုပ်ရမယ်ဆိုတော့အနေထားရှိတဲ့အခါကျတော့သူတို့တွေနဲ့ဒီဂျာနယ်တွေကိုလွတ်လပ်ခွင့်တော့ပေးခဲ့တယ်လို့ထင်ရတယ်အခုဒီဒေါ်ဆန်းစုကြည်ကိစ္စမှာဆိုရင်လည်းသူတို့တစုံတရာတော့လွတ်လပ်ခွင့်ပေးတယ်လို့ထင်တယ်ဗျာအဲတချို့ဂျာနယ်တွေနဲ့သူတို့နဲ့အသေးယူမတက်တာတော့ရှိတယ်ပေါ့ဗျာအခုဓာတ်ပုံဆိုလို့ရှိရင်တေးတေးပဲပေါ်ပြခွင့်ရှိမယ်များများပေါ်ပြခွင့်မရှိဘူးလူုံကြီးနဲ့ပေါ်ပြတာမျိုးခွင့်မပြုဆိုတာမျိုးတော့ရှိတာပေါ့ဒါပေမဲ့ဘာပဲပြောပြောအရင်သက်စားတယ်ဆိုရင်တော့ကျွန်တော်တို့လွတ်လပ်နိုင်တယ်လို့ပြောနိုင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သတိထားမိတာလေဒေါန်ဆန်းစုကြည်လွတ်ပြီးတဲ့နောက်ပိုင်းသူသဖြင့်ပေါ့ဒီမြန်မာနိုင်ငံတွင်းကဂျာနယ်သတင်းတောက်တွေလူငယ်တွေတော်များများပါပဲဒေါန်ဆန်းစုကြည်သွားတဲ့နေရာကိုလိုက်တယ်ဓာတ်ပုံရိုက်တယ်နောက်သူသတင်းတွေရယူကြတယ်တွေ့ကြရတယ်ခင်ဗျာအဲ့တော့အချိန်တွေကမြန်မာနိုင်ငံထဲမှာဟိုဖိနှိပ်ပြီးမဲ့လဲသတင်းလောကထဲမှာပို့ပြီးတော့သတင်းကိုပို့ပြီးတော့ဟိုသတင်းနိုင်ငံရေးသတင်းတွေပေါ့အထူးသဖြင့်ပေါ့နော်ပို့ပြီးတော့လှုပ်လာရမယ်ဆိုတဲ့ဟာမျိုးတွေ့လာရတယ်ခင်ဗျာအဲ့တော့
ဒီကျွန်တော်လို့လဲအဲ့ဒီခုနောက်ပိုင်းထူးခြားချက်ပေါ့ဗျာထူးခြားချက်ဆိုတာကတော့ဒီဂျာနယ်လောကဒီသတင်းစာလောကမှာလူငယ်တွေကဒါအုံနဲ့ကျင်းနဲ့ကိုသူတို့ဝင်လာတာကိုတွေ့ရတယ်ဒါလူငယ်တွေအတွက်တော့တကယ်ကိုဒီသူတို့ရဲ့ ဒီစွန့်စားလူစိတ်တွေစူးစမ်းလူစိတ်တွေနောက်ကသူ့ရဲ့အကျိုးပြုလို့တဲ့စိတ်တွေကဒီနေရာမှာအတော်ကြီးပွင့်လင်းလာတယ်လို့ပြောရတယ်ဗျလူငယ်တွေအနေနဲ့လည်းပဲကျွန်တော်ထင်တာတော့နိုင်ငံရေးကိုအများကြီးစိတ်ဝင်စားတယ်လို့ထင်တယ်ဒီဒေါက်တာဆွေကြီးလွတ်ခါစားဆိုရင်လူငယ်တွေနိုင်ငံရေးလူငယ်တွေများတာတော့တွေ့ရတယ်နိုင်ငံရေးကိုစိတ်ဝင်စားပါမလားဆိုတာမျိုးတော့သူလေ့လာအောင်မယ်ဆိုတာမျိုးပြောတာတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဒါကိုတော့ရောက်ကြည့်နေတဲ့အခါကျတော့လူငယ်တွေအနေနဲ့နိုင်ငံရေးကိုအစုံတရာတော့စိတ်ဝင်စားမှုရှိတယ်ဒါကြောင့်ကျွန်တော်တို့အထဲထဲမှာနေရတဲ့လူတွေနဲ့တော့အန္တရာယ်တော့အလွန်ကြီးတာပေါ့ဗျာ။နော်ဘလို့အနေထားလေးဖြစ်ဖြစ်သူတို့ကဥပမာအင်တာနက်ပေါ်မှာပဲအီးမေးလ်တစ်ခုချက်နေတယ်ဆိုရင်တော့မှဒါထောင်အရှိကြီးမဲ့ပုံစံမျိုးပေါ့။အဲ့လိုအနေထားမှာကိုသူတို့ကနေပြီးတော့သူတို့ရေးစရာရှိရင်ရေးမယ်။ရေးစရာလို့မရရင်လည်းတနည်းတစ်ပုံအချင်းဒီလရင်ကိုပြည်သူသိအောင်လုပ်မယ်ဆိုတော့လူငယ်တွေကတော့ကျွန်တော်ထင်တယ်အားရစရာကောင်းအောင်ကိုများလာတယ်လို့ကျွန်တော်မြင်ရတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တချို့ပေးစာတွေလည်းရှိပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတခြားဒီဆွေးနွေးပွဲမဲ့သူတွေမခေါ်ခင်မှာပေးစာတချို့ကျွန်တော်ဖတ်ပြပါမယ်ပထမပေးစာတစ်ခုကတော့အာကိုမြစ်ဆန်းဦးဆိုပြီးတော့ကျွန်တော်တို့ဒီ bamisec@voanews.com ကိုအီးမေးလ်ပို့ပြီးတော့ရေးလာတာပါဒီကျွန်တော်မြန်မာနိုင်ငံမှာအသက်ဝင်လာမဲ့အခုဖွဲ့စည်းပုံခြေခံဥပဒေကနိုင်ငံသားတွေရဲ့မူလအခွင့်အရေးနဲ့တာဝန်များဆိုတဲ့အခန်း၈အပိုက်354ကကြီးမှာဒီနိုင်ငံသားတိုင်းသည်မိမိယုံကြည်ချက်တင်မြယူဆချက်များကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်ရှိရမယ်ဆိုပြီးတော့ပါပါတယ်တဲ့မီဒီယာသမားတွေကအဲ့ဒီချက်ကိုစုပ်ကင်ပြီးတော့ပြည်သူတွေသိတဲ့သတင်းတွေကိုအမှန်တမ်းရဲရဲဝံ့ဝံ့ရေးသားပြောဆိုထုတ်ဝေဖော်ပြမယ်ဆိုလို့ရှိရင်ဘလို့အစိုးရဘဲဖွဲ့စည်းကမှတားဆီးပိတ်ပင်လို့မရနိုင်ပါဘူးတဲ့အဲ့ဒါကိုပိတ်ပင်တားဆီးတဲ့သူဟာဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်တာဆိုပြီးတော့သူကပြောပါတယ်အဲ့တော့သတင်းလွတ်လပ်ခွင့်ကိုခြေခံဥပဒေကနိုင်ငံသားတိုင်းကိုလုတ်ပိုင်ခွင့်အရာတရားဝင်ပေးပြီးသားပါတဲ့ပို့ပြီးတော့လုတ်ခွင့်ရမှာကလည်းသတင်းမီဒီယာသမားတွေပါပဲတဲ့အဲ့ဒါကြောင့်ဒီသတင်းမီဒီယာသမားတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မလုံရဲမကန်ရုပ်ဆိုရင်ဘယ်သူတွေကသတင်းလွတ်လပ်မှုကိုအကောင့်ထဲပေါ်ဆောင်တော့မှာလဲဆိုပြီးတော့သူကပြောထားပါတယ်ကိုမြဆန်းဦးပါအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ကိုမြကျော်မေးချင်ပါတယ်ခင်ဗျာအဲ့တော့ခုနကကိုမြဆန်းဦးပြောထားတဲ့အထက်မှာတော့လက်ရှိ2010အတီးပြုတော့မဲ့ဖွဲ့စည်းပုံမှာပါတဲ့အချက်လက်ကိုသူကထောက်ပြသွားရခင်ဗျာအဲ့တော့ဒီအချက်လက်ဒီဖွဲ့စည်းပုံအတိုင်းလာမဲ့ဒီရွက်ောက်ပွဲအလွန်ပါလီမန်ပေါ်လာမဲ့အစိုးရအခြေအနေမှာဒီဖွဲ့စည်းပုံအတိုင်းဘယ်လောက်ထိအကောင့်ထဲပေါ်ခွင့်ရမယ်လို့ယူဆလဲခင်ဗျာ
ဟုတ်ကဲ့အဲ့လိုလောလောဆယ်တော့ကျွန်တော်မြင်မှာတော့ဒီကျွန်တော်တို့စာပေစီစစ်ရေးဆိုတာတော့အချိန်ကာလတစ်ခုထိရှင်းနေအောင်မယ်လို့မြင်ပါတယ်သူတို့ကလည်းဟိုစာပေစီစစ်ဘယ်တော့ဖြစ်ရှိမယ်ဘယ်တော့ဒီမရှိဘူးဆိုတော့ကျွန်တော်တို့ဒီပြည်တွင်းကလူတွေကိုယ်တိုင်မီဒီယာသမားတွေကိုယ်တိုင်ဟိုဘယ်သူမှမပြောနိုင်ဘူးဗျအဲ့လိုဆိုတော့နောက်တစ်ခုကအခုလက်တလောဖြစ်တဲ့ကိစ္စကိုကြည့်ရင်ဒေါန်ဆန်းစုကြည်လွတ်လာတယ်ဟိုဂျာနယ်တွေကအကုန်လုံးအချိန်နဲ့ဟုံနဲ့ဖော်ပြကြတယ်အဲ့ဒီမှာစာပေစီစစ်ရေးနောက်ပြီးတဲ့နောက်မှာဟိုသူတို့ခွင့်ကြီးရတာတဲ့ဘောင်းတဲ့ကြော်လွန်ပြီးတဲ့ပေါ်ပြရတဲ့ဟာတွေကိုဟိုအရေးယူတယ်ပေါ့ဗျာတပတ်နာတယ်နှစ်ပတ်နာတယ်ဆိုတော့ဒါသူတို့မှထိန်းချုပ်မှုသူတို့ရဲ့ control ရှိနေသေးတယ်ဆိုတာကိုပြတဲ့လက္ခဏာလို့ကျွန်တော်မြင်တယ်ဗျာကျွန်တော်တို့ကဒီစီစစ်ရေးရဲ့အောက်မှာလောလောဆယ်ကလုံးနေအောင်ပါဒါဟိုဘယ်လိုပြောမလဲ reality ဖြစ်နေသေးတာကိုဟိုအခြေခံဥပဒေမှာတော့စောစောပြောသလိုကိုမြင့်ဆောင်ပြောသလိုပေါ်ပြတာတော့မှန်ပဲဒါပေမဲ့လက်တွေ့မှာဒီဟာကဘယ်လောက်ထိကျင့်သုံးမယ်မကျင့်သုံးဆိုတာတော့ကျွန်တော်တို့အနေနဲ့ဟိုအခုချိန်မှာတိကျမပြောနိုင်သေးဘူးလို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ကိုသားမညောဘယ်လိုယူဆလဲခင်ဗျဖွဲ့စည်းပုံအတိုင်းဆိုလို့ရှိရင်လွတ်လပ်စွာရေးသားပြောဆိုခွင့်ကိုပြပဌာန်းမထားဘူးလားအဲ့တော့သတင်းမီဒီယာတွေကဖွဲ့စည်းပုံအတိုင်းအခွင့်အရေးရှိမနေဘူးလားလွတ်လပ်ခွင့
်ဟုတ်ကဲ့အဲ့ဒီလိုရှိခဲ့တာပဲလေကျွန်တော်တို့ဒီလွတ်လပ်စွာထုတ်ဖော်ခွင့်ဆိုတာတော့ဒါလူအခွင့်အရေးပြညာချက်စာရမ်းမှာလည်းပါတယ်ဒါသူကကိုယ်တိုင်ကလည်းပဲဒီ2008ဖွဲ့စည်းပုံမှာရေးထားတာတော့တွေ့ရတယ်ဒါပေမဲ့အရင်ဆုံးကလည်းပဲဒါမျိုးကိုပြန်ကန့်တတ်တာမျိုးတော့ရှိတာပေါ့ဗျာဥပမာအဲနိုင်ငံတော်လူကြုံရေးကိုထိခိုက်စေတဲ့ဟာမျိုးဆိုလို့ရှိရင်ဒီဟာအကျုံးဝင်မှုဆိုတာမျိုးပေါ့အဲ့တော့ကျွန်တော်တို့ဒီဖွဲ့စည်းပုံရမှာလည်းပဲနိုင်ငံတော်လူကြုံရေးအကောင့်ဝေးနဲ့လူကြုံရေးကောင်စီဆိုတော့ရဟုတ်ထိတ်ဆုံးမှရှိနေတဲ့အခါကြတော့ဒီဖွဲ့စည်းအနေနဲ့ဒီလိုဒီစာပေစီစစ်ရေးဆိုတာကြီးကဆက်လက်ပြီးတော့ပြရှိဖို့ပဲတင့်တယ်ဆိုတာမျိုးသုံးဖြတ်ခဲ့ရင်တော့ကျွန်တော်တို့ကဒါစာပေစီစစ်ရေးအောက်မှာတော့သွားနေအောင်ပါပေါ့ဒါပေမဲ့တကယ်ပဲဒီမိုကရေစီနိုင်ငံဒီမိုကရေစီစနစ်ကိုသွားပြန်နေဆိုရင်တော့ကျွန်တော်တို့ဒီအခွင့်အရေးကိုစိတ်အကန့်အသတ်မရှိပဲပေးတဲ့နေဗျဒီအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစာပေစီစီရေးလို့ဟာမျိုးကြီးထားเสียရမလို့ပဲねတကယ်ပဲနိုင်ငံရောလူညုံရေးကိုဟိုထိခဲ့လာတယ်ဆိုရင်တော့အရေးကြီးတာမျိုးလို့ပေါ့ဗျဒါအရင်တော့ကလည်းပဲအဲ့လိုရှိခဲ့တာပဲအစိုးရကတကယ်ပဲနားလည်မှုရှိရှိနဲ့ဒီ2008ဖွဲ့စည်းပုံခြေရာဥပဒေမှာတော့ဒီလွတ်လပ်ခွင့်ရှိတယ်အဲ့တော့ဒီလွတ်လပ်ခွင့်အရာဆိုရင်စာပေစီစီရေးဆိုတာကြီးကလုံးဝမရှိတဲ့အရာပဲအဲ့တော့ငါတို့လည်းဂုံတိတ်ကရှိတဲ့အစိုးရအနေနဲ့ရပ်တည်ခြင်းနဲ့ဆိုရင်တော့ကျွန်တော်ထင်တယ်ကျွန်တော်တို့လွတ်လပ်ခွင့်ကိုရလာမယ်လို့ထင်တယ်
ဟုတ်ကဲ့ခင်ဗျာကုသမညကျေးဇူးပါကျွန်တော်ဒီဒိုင်လီလိုင်းအစီအစဉ်ပေါ်မှာလီလိုင်းပေါ်မှာတချို့လည်းရောက်နေပါတယ်ကုမမောင်လွင်ရောက်နေပြီထင်ပါတယ်ကုမမောင်လွင်ပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာဒီအကြောင်းရနဲ့ပတ်သက်လို့ပ
ါဟုတ်ကဲ့ခင်ဗျာဟိုမီဒီယာဒီနေ့ခင်မှာတော့နော်မီဒီယာကပေါ့လေကျွန်တော်မပြောတော့မရှိမဖြစ်ပဲခင်ဗျာဘာလို့ဆိုတော့မီဒီယာကဒီနေ့ခင်မှာနိုင်ငံရေးလိုပဲကျွန်တော်တို့မီဒီယာနဲ့ကင်းလို့ရတဲ့ကိစ္စတွေကဘာမှမရှိဘူးအဲ့တော့မီဒီယာရဲ့အခန့်ကဏ္ဍအင်မတန်ဟိုအရေးကြီးတဲ့အတွက်ကြောင့်ကျွန်တော်တို့ဒီနေ့ပမာပြည်ထဲမှာလည်းကျွန်တော်တို့ဒီဟိုကြည့်တဲ့မီဒီယာလို့ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်တဲ့ဒီစာပေစာနယ်ဇင်းပဲဖြစ်ဖြစ်ကျွန်တော်တို့အသံလွှင့်ဌာနပဲဖြစ်ဖြစ်အားလုံးကကျွန်တော်တို့ဒီအဆိုးစစ်အဆိုးရရဲ့ထင်ကျုံမှုအောက်မှာတို့ကအခက်အခဲနဲ့တွားနေတယ်ဆိုပေမဲ့တို့ကလည်းထွက်ပေါက်လေးတွေရရင်ရသလိုတို့ထွက်လာတာကိုလည်းကျွန်တော်တို့ဝမ်းသာစရာတွေ့တယ်ဒီနေရာမှာပေါ့လေသူတချို့မီဒီယာတွေကလည်းကျွန်တော်ပြောရရင်တော့ပြည်သူလူထုအတွက်ကိုစေတနာမှန်နဲ့ဒီတင်းတည်တဲ့ဓာတ်လေးကိုတင်ပြသလိုရှိသလိုတချို့ကြတော့လေကိုယ့်ရဲ့သတင်းရလို့မှုနဲ့ကျွန်တော်တို့ cloud center လေးတွေပေါ့နော်ဒီအမျိုးလေးတွေလည်းရှိတတ်တယ်အဲ့တော့အဲ့ဒီအမျိုးလေးတွေပတ်သက်လို့ရှိရင်ကျွန်တော်တို့မီဒီယာထဲမှာတော့ဒီထိချုပ်မှုတွေလိုအပ်တယ်လို့ကျွန်တော်အမြင်တယ်ဘာလို့လဲဆိုတော့ဒီလိုပြည့်ပြည့်မျိုးတွေလည်းကျွန်တော်တို့အခုလောလောဆယ်မှာနေမဲ့ဟလာဒီဒေါ်စန်းစုကြည်ဟိုဒီနယူးယောက်တိုင်းမှာကြိုးရဲဆိုတဲ့ကိစ္စမျိုးတွေเนาะအခုအရင်ကလည်းကျွန်တော်တို့ဥကြည်မော်ဟိုဒီဘိုကျောက်ခင်ကျွန်းနဲ့ရန်တက်ပေးပြီးတော့ဒီဘိုကျောက်တွေကိုနယူးယောက်စစ်ခွေရုံးမှာတရားမယ်ဆိုတော့ဥကြည်မော်မပြောဘဲနဲ့ပြောပြီးတော့ဥကြည်မော်အပေါ်မှာကျွန်တဲ့ဟိုနိုင်ငံရေးအဖွဲ့ကြီးကဝိုင်းဝန်းတိုက်ခတ်လာအောင်ဆေးဆွားကကြေညာရှာလောက်လုပ်ခဲ့တာမျိုးတွေဒါတွေကလည်းမီဒီယာပန်နီးခဲ့တာတွေရှိတယ်အဲ့တော့အဲ့လိုမျိုးတွေလည်းမီဒီယာဘက်ကလည်းစင်ကြင်မှုတင်တယ်ဘူးယူဆတယ်ဘာလို့ဆိုတော့တချို့ကတည်းကကျွန်တော်တို့ကမီဒီယာကလည်းသူတို့တောင်းနေတာကသူတို့ရဲ့ဒီအောင်မြင်ကြော်ကြားမှုနဲ့သူတို့ရဲ့ဒီဝင်ငွေရတ္တိရေးတွေစသဖြင့်သူတို့ဘက်မှာလည်းတစ်ဖက်ကအကျိုးစီးပွားကိုကြီးရတယ်လို့တစ်ဖက်ကလည်းဒီပြည်သူလူထုရဲ့ဒီအသိဉာဏ်ပေးတဲ့အပိုင်းတွေပြည်သူလူထုအမှန်တရား follow ပေးရမယ်ဆိုတဲ့အပိုင်းမှာလည်းသူတို့တောင်းရှိတယ်အဲ့တော့ကျွန်တော်တို့ပြောရတော့ဒီမီဒီယာတွေရဲ့ရတ္တိဟုကအရေးကြီးသလိုထိချုပ်မှုကလည်းအကန့်အသတ်နဲ့ရှိနေတယ်အများပြည်သူတွေကျွန်တော်တို့ဘာပြောဒီနေ့လို့အရေးကြီးနေတဲ့အချိန်မျိုးမှာမီဒီယာရဲ့ကိစ္စကတော့တချို့ကလေးတွေကတော့ကျွန်တော်တို့ကအရန်ယူဟိုမီဒီယာကိုမရှိမဖြစ်လွှဲတဲ့ဆိုပေမဲ့လည်းမီဒီယာရဲ့လုပ်ငန်းလေးတွေပါတော့ဟိုအကန့်အသတ်လေးတွေတော့နည်းနည်းတော့ရှိနေတယ်လို့ကျွန်တော်ယူဆဒါကကျွန်တော်အခုစစ်ဆိုးသွားနေတဲ့စီစေးလို့ဟာမျိုးကျွန်တော်ပြောရချင်တာမဟုတ်ဘူးဒါ
ဟုတ်ကဲ့ကျွန်တော်နားလဲပါတယ်
comment section ကိုကျွန်တော်ပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ကုမမောင်လေးမေးသွားတဲ့မေးခွန်းကအင်တန်ကောင်းပါလေကျွန်တော်တို့ခုနကပြောလို့မီဒီယာသမားတွေတော်များပြောနေတဲ့ CC ရေးကိုကျွန်တော်ကြော်ချင်တယ်လွတ်လပ်စွာဖော်ပြလို့တဲ့ထိန်းချုပ်မှုလုံးဝအလုံးမခံလို့ဒါပေမဲ့တစ်ဖက်မှာမီဒီယာသမားတွေကခုကိုယ့်ရဲ့ကျင့်ဝတ်ကိုဘယ်လိုထိန်းကြရမလဲဆိုတဲ့ကိစ္စပါကိုတာမညာကဖြေပေးနိုင်မယ်ထင်ပါတယ်ခင်ဗျာအဲ့တော့ခုနကပြောသလိုပေါ့ကျွန်တော်တို့ကထိန်းချုပ်မှုလုံးလုံးမလုပ်လို့ရှိရင်တကယ်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ဘယ်လိုထိန်းကြရမလဲအဖွဲ့စည်းတရက်လို့လားဒါမှမဟုတ်သတင်းသမားတွေပေါ်မှာမူတည်လား
အဲ့အဲ့ဒါတော့ခုစလုံးမူတည်မယ်ထင်တယ်ခုနကကျွန်တော်ပြောသလိုပဲလေတကယ်လို့ဒီဥရေရာကျွန်တော်တို့ကတစုံတစ်ခုဒီမီဒီယာနဲ့ cloud center နဲ့ကိစ္စမျိုးရှိရင်အဲ့ဒီမီဒီယာကိုကျွန်တော်တို့အရေးယူလို့ရတယ်ဥရေမျိုးတွေပြဋ္ဌာန်းတယ်မှာလေနော်ဒါကကျွန်တော်တို့ဥရေရာပြဋ္ဌာန်းတင်တာပေါ့ဒါပေမဲ့လို့ဟိုခုနပြောသလိုတအားကြီးခုနစစ်စစ်ရေးရနေပြီးတော့အများအားမယုံတင်တာတဲ့စိတ်မျိုးနဲ့ငါတို့ဒီလိုချင်တဲ့ဟာမျိုးပဲရေးရမယ်ငါတို့အလိုမကျတဲ့ဟာဆိုရင်မင်းတို့ပြည်သူလည်းအလိုမဒီထိခိုက်စေလိမ့်မယ်ဆိုတဲ့သုံးဆက်ချက်မျိုးနဲ့စစ်စစ်ရေးရလောက်တာမျိုးကတော့ဒါကတော့မသိဘူးပေါ့ဗျာကျွန်တော်တို့တကယ်လို့မီဒီယာနေပြီးတော့မဟုတ်တာလုပ်လိုက်ရင်လေသူ့ကိုထိုက်အလျောက်နော်သူကျူးလွန်တဲ့ပြစ်မှုလျောက်ဒီထိုက်တဲ့နဲ့အပြစ်တာမျိုးပေးနိုင်တဲ့ဥပဒေမျိုးကတော့ကျွန်တော်တို့တကယ်ရှိတယ်မှာလေအဲ့ဒါတွေကတော့နိုင်ငံတကာမှာလည်းရှိတယ်လို့ထင်တယ်လေနောက်တစ်ခုကတော့ကျွန်တော်တို့ဒီသတင်းစာဆရာတွေရဲ့ကျင့်ဝတ်ကိုလည်းပဲကျွန်တော်တို့ကနေပြီးတော့တိတိကျကျဒီ channel list တွေလူငယ်တွေလူကြီးတွေအကုန်လုံးကတော့တိတိကျကျလေ့လာတဲ့နဲ့အဲ့လိုမှားယွင်းတဲ့မီဒီယာအပေါ်မှာလည်းတခြားမီဒီယာတွေနဲ့ပြန်ပြီးတော့တုံ့ပြန်ပြီးတော့ရေးသားတာမျိုးတွေပွင့်လင်းစွာရေးသားတာမျိုးတွေရှိတယ်နဲ့အခုမှနယူးယောက်တိုင်းကိုကိစ္စမျိုးဆိုပေမဲ့ကျွန်တော်တို့ပြန်ပြီးတော့ဒီသူသူ့ရဲ့နော်ဒီရေးသားမှုမှားယွင်းတာကိုကျွန်တော်ဖော်ပြနိုင်တယ်လို့ထင်တယ်အဲ့တော့ဒါကမီဒီယာလွတ်လပ်ခွင့်ရတော့ရှိရမှာပဲမီဒီယာမှားရင်လည်းပဲသူ့ကိုရေးရတဲ့ဥပဒေလည်းရှိရမှာပဲလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးကျော်ဘယ်လိုယူဆလဲခင်ဗျာအဲ့တော့မီဒီယာလောကကိုပြန်လည်ထိန်းချုပ်မှုဆိုတဲ့ကိစ္စပါ
မီဒီယာကကျွန်တော်စီကမီဒီယာဗျဟိုစာပေစီစစ်ရေးကဂျားထဲမှာခံနေတော့ဗျာမီဒီယာရသူတို့ရဲ့တာဝန်ရှိမှုဆိုတဲ့တာဝန်သိမှုတာဝန်ရှိမှုဆိုတော့ဗျာကိုယ့်ရဲ့ဟိုဘယ်အထိရေးရင်ဒါကတော့ဟိုသိရဖြစ်မှုတဘောတစ်ဖက်သားနင်းနာစေမှုအဲ့ဒါတွေကိုကျွန်တော်တို့ကကိုယ့်ဟာကိုထိမ့်တဲ့အလေးထားကနည်းပြီးတော့စီစစ်ရေးရှိတာပဲစီစစ်ရေးလွတ်ရင်ဖော်ပြလို့ရတယ်ဆိုတဲ့ဟာကအဲ့ဒါအကျင့်တစ်ခုဖြစ်နေဗျာကျွန်တော်တို့ကိုစီစစ်ရေးကဟိုထိမ့်တော့ကျွန်တော်တို့ကလည်းကလေးဆင့်ကနေမတက်အောင်လှုပ်ထားတယ်လို့ပြောတာကိုဥပဒေနဲ့မီဒီယာရဲ့ဟိုတခြားဥပဒေတွေရဲ့ဆက်စပ်ပြောသလိုမီဒီယာအတွက်တရားဥပဒေဆိုတာမျိုးရဲ့နောက်တကယ်ဥပဒေတွေပေါ့ဗျာဟိုအသေးဖြတ်မှုလို့ဥပဒေပြောအဲ့ဒါမျိုးတွေကိုမီဒီယာသမားတွေကသိရှိပြီးတော့ကိုယ့်ဟာကိုယ်ထိန်းသိမ်းတဲ့အနေအထားမျိုးကတော့တကယ်ဖြစ်တဲ့အနေအထားပေါ့ဗျာအခုလို့စီစစ်ရှိတယ်စီစစ်ကြော်ရင်ဟိုကိစ္စမရှိဘူးဆိုတဲ့ဟာမျိုးကြတော့ကျွန်တော်တို့ဒီမီဒီယာကလည်းနောက်တစ်ဆင့်ကိုမကြည့်ပြန်လာနိုင်စီစစ်ရှိတာကလည်းသတင်းစီစဉ်မှုမှလုခောက်မယ်အချိန်ကြာညာနေတဲ့စာဖတ်သူနဲ့ဒီလူကြမ်းမှာအမြဲတမ်းအထားဟိုအချိန်ကာလတစ်ခုက gap ဖြစ်နေတော့အဲ့ဒီဟာကြီးကဟိုကြမ်းမှာ
မလိုအပ်တဲ့ဒါစီတစ်ခုလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ဆက်စပ်ပြောသလိုဟိုမီဒီယာကမီဒီယာသမားတွေကခုကကိုထိမ့်သိမ့်နိုင်တဲ့ဟာမျိုးအနေထားမျိုးရအောင်နောက်တစ်ဆင့်မျိုးကိုခွင့်ပြုတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကုမင်းကျော်ကျေးဇူးပါ။ကျွန်တော်တို့ daily live season ကိုပြီးလာတဲ့နောက်ပေးစာတစ်ဆောင်ကိုဖတ်ပြချင်ပါတယ်။ဒီ January ကဒွန်ဆန်းစုကြည်လွမြောက်လာတဲ့အကြောင်းဖော်ပြမိလို့ယာယီအပိတ်ခံနေကြတာကိုအတန်လှန့်ဌာနတွေကတဆင့်ကြားပါတယ်တဲ့။သူကတော့ဒီ Forever Young မှာဒီနောက်တက်လာမယ့်အစိုးရကအခုအစိုးရဖြစ်နေတော့နောက်လဲဒီလိုတွေပဲလုံးမှာပေါ့ဗျာတဲ့သူရဲ့အမြင်ကိုရေးပါတယ်ဒီလိုတွေဘာကြောင့်ဖြစ်နေတာကိုသုံးသပ်ကြည့်ရင်းနဲ့အခုအာနာရှင်ကကိုပိုင်သားသမီးများအပြင်ဒုမနာသားသမီးတွေအမြောက်အများမွေးထားတဲ့အတွက်ကြောင့်လို့သူကထင်ပါလေတဲ့သဘောကတော့အဖေကြိုက်လို့ပြီးတော့ကိုယ့်ရဲ့အဆင်ပြေဖို့လုပ်နေတဲ့သားသမီးတွေကတနေ့တစ်နေ့တနေ့တစ်နေ့ပို့ပြီးတော့များလာတယ်တဲ့ဒီတော့ဒီ January အနေနဲ့ကိုဘာသာကိုချက်ထွင်ပြီးတော့လုပ်ရင်လဲဒီလိုပဲစီစီကလက်ဆင်းပြီးတော့ခံကြရမှာပဲဆိုပြီးတော့သူရဲ့မြင်မှာနောက်အကြံပေးချင်တာတခုတော့ရှိပါတယ်တဲ့ဟိုတနေ့က NLD ရုံးရှိမှာပွဲကျမ်းသွားတဲ့ငါးမင်းဆွေကိုအကူအညီတောင်းကြည့်ရင်ရမယ်ထင်တယ်ဆိုပြီးတော့ရေးပါတယ်ခင်ဗျားလိုမျိုးအဆင်ပြေပြေနဲ့ဆောင်းမတွေရေးလို့ရအောင်ဘလို့အပေးယူတွေလုပ်ရင်ရမလဲပေါ့ဗျာတဲ့။ဒါပေမဲ့တခုတော့ရှိပါလေတဲ့။အဆင်ပြေတော့ကစစ်စွဲကဗိုလ်ချုပ်မြောက်ကိုဗိုလ်မြောက်လို့ခေါ်ခဲ့ပြီမဲ့ဘာကုန်းနဲ့ဗိုလ်ထားပါလေ။အဆင်မပြေတဲ့ခါမှာငမြောက်လို့ခေါ်ခဲ့ပါလေတဲ့။သူ့ရဲ့အမြင်မှာအဲ့တော့ဒီမှာကျွန်တော်ကအဲ့ရနဲ့ပတ်သက်လို့မေးမြန်းစရာလေးတခုရှိလာပါလေ။အသုံးနှုန်းကိစ္စပါ။ဒီစစ်စွဲကဒီသတင်းမီဒီယာတွေမှာတချို့အသုံးနှုန်းတွေကဟိုကျွန်တော်တို့ခုနကဒီအတိုက်ခံခေါင်းဆောင်တွေနဲ့ပတ်သက်လို့ရင်းသီးသီးသုံးတာတွေရှိပါလေ။သတင်းချနယ်တွေမှာတော့ထင်းထင်းရေးထားတာတွေ့ရပါတယ်ခင်ဗျာဒါပေမဲ့တချို့သတင်းချနယ်တွေမှာစောင်းမားတွေမှာဥပမာဆိုလို့ရှိရင်ဒေါ်ဒေါ်ဆန်းစုကြည်ကိုဒေါ်စုကြည်လို့ခေါ်တဲ့အသုံးနှုန်းတွေချို့ချနယ်တွေမှာလည်းဒါပေါ်စီရရေးပြရတာဖြစ်လေထည့်ပြရတာဖြစ်ရင်ဖြစ်ပါလိမ့်မယ်သုံးနှုန်းနာမျိုးတွေတွေ့ရပါတယ်ခင်ဗျာကိုမြင့်ကျော်ဒီအသုံးနှုန်းကိစ္စနဲ့ပတ်သက်လို့ကျွန်တော်မင်းနဲ့မေးချင်ပါတယ်ခင်ဗျာဒီအသုံးနှုန်းနဲ့ပတ်သက်လို့ကစာပေစီစီကတင်းကျပ်တာဖြတ်တာတောက်တာရှိလားခင်ဗျာ
ခုလတ်တလောကလာမှာတော့ဟိုကျွန်တော်သိသလောက်တော့ဟိုမရှိဘူးပေါ့ဗျာဥမာဒေါန်ဆန်းသူကြီးဆိုလဲဒေါန်ဆန်းသူကြီးပဲပေါ့သူတို့သတင်းစာဆောင်မတွေမှာတော့ဥမာသူတို့ဒါအစိုးရရဲ့သတင်းစင်ကထုတ်ပြန်တာလည်းမဟုတ်ဘူးလို့သူတို့ပြောကောင်းပြောနိုင်ပါတယ်ဥပမာရှင်ညာမူပင်ပဲဖြစ်စေပေါ့ဗျာတခုခုကလောင်နာမည်တခုနဲ့ရေးတဲ့ဟာတွေမှာတော့သူတို့ကတိုက်ခိုက်တာတွေဟိုနေနာတွေရှိတယ်အသုံးနှုန်းတွေကယဉ်သိတဲ့ဟာတွေရှိပါတယ်လတ်တလောမှာတော့အဲ့လိုမျိုးတွေမတွေ့ရပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာတပါးတည်းကျွန်တော်မေးချင်တာကအခုကျွန်တော်မြန်မာနိုင်ငံပြည်တွင်းဂျာနယ်တွေမဂ္ဂဇင်းတွေထုတ်ဝေမှုဘိုင်းမှာလောက်တာကင်တာအဲ့ဒီဓာတ်တွေကတော့ဒီသတင်းသမားတွေဖြစ်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ကြားနေရတာပိုင်ရှင်လောက်တဲ့လူထုတ်ဝေခွင့်ကင်ထားတဲ့လူတွေကအာနာပိုင်တွေနဲ့တစုံတရာပတ်သက်တဲ့လူတွေအာနာပိုင်ကိုယ်တိုင်လည်းဖြစ်နေတာတွေရှိပါတယ်အဲ့ဒါတွေကောဘယ်လောက်ထိစာပေလောကကိုရိုက်ခတ်မှုရှိလဲခင်ဗျာကိုမြင့်ကျော်ရင်ဖြစ်ပြီးလို့ရမလားခင်ဗျာ
မီဒီယာလောကကိုပိုင်ရှင်တချို့ပိုင်ရှင်တွေကတချို့လုပ်ငန်းရှင်တွေဝင်လာတာရှိတယ်သူတို့ကလည်းမီဒီယာကိုကင်ထားနိုင်ရင်သူတို့ရဲ့ဩဇာရှိတယ်လို့ယူဆတယ်ပေါ့ဗျာသူတို့ရဲ့ဒီဝါရီနဲ့ဆိုင်ရာအကျိုးစီးပွားအပြင်ကိုသူတို့ရဲ့ဩဇာပါလိုချင်လို့ဝင်လာတဲ့လူတွေလည်းရှိတယ်။ဟိုအများစုကအဲ့လိုလူတွေလားသလိုပြောရင်တော့လည်းအများစုတော့လည်းမဟုတ်ဘူးဗျ။တချို့ကြတော့လည်းဒီသူတို့ကိုယ်တိုင်ပိုင်ရှင်ကိုယ်တိုင်လည်းသူတို့မီဒီယာကိုဟိုရင်းနားလေထိုက်လျောက်နားလေလဲလူပေါ့ဗျာ။အဲ့လိုလူတွေလည်းရှိပါတယ်။တချို့အကျိုးစီးပွားချင်းချက်နွယ်နေတဲ့ဟာတွေလည်းရှိနိုင်ပါတယ်။သူတို့ဟိုဩဇာအာဏာရှိခြင်းလို့နိုင်ငံရေးဩဇာနဲ့သူတို့ရဲ့ဒီမီဒီယာနဲ့ကိုဟိုရောရှက်ခြင်းလို့ပေါ့ဗျာ။မီဒီယာအကျိုးစီးပွားကိုအဲ့နိုင်ငံရေးဘက်မှာတုံ့ချညံလို့ဆိုတဲ့ဟာမျိုးတွေရှိပါတယ်။ဒါဟိုသတင်းသမားတွေအနေနဲ့ပြောရင်တော့အဲ့လိုမျိုးနေရာတွေမှာအခက်အခဲတချို့လည်းရှိပါတယ်။ဒါပေမဲ့အဲ့ဒါကြီးကကျွန်တော်တို့မှဟိုပြဿနာကြီးကြီးတော့မဟုတ်ဘူးရှိနေတဲ့ပြဿနာတော့ရှိနေတဲ့ပြဿနာပါပဲ
။ဘာ
လို့လဲဆိုတော့ဒီဂျာနယ်လေးစိတ်ဓာတ်ရှိုံနဲ့လည်းဂျာနယ်ဆောင်ကိုယက်တီဖို့ထုတ်ဝေဖို့ဆိုတာလည်းမလွယ်တဲ့အနေအထားမျိုးဖြစ်နေသေးတာဘုံညာ။
ဟုတ်ကဲ့
ကျွန်တော်လည်းစီးပွားရေး business တခုဖြစ်နေသေးတော့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဆရာမောင်တာမညောက်မေးချင်တယ်ခင်ဗျာဘာလို့ဆိုတော့နိုင်ငံတော်များများမှလည်းကြုံရပါတယ်တကယ်တမ်းဒီ media လုပ်ငန်းကိုစီးပွားရေးသမားတွေနိုင်ငံရေးသမားတွေကခြေလှယ်ဖို့ချုပ်ကန့်ဖို့နောက်ဝယ်ယူဖို့သူတို့ပိုင်ဆိုင်ဖို့အသုံးချတာရှိတယ်ခင်ဗျာဒီလိုမျိုးဩဇာတွေကိုဘယ်လိုမျိုးရင်ဆိုင်တဲ့လဲအခုဗမာပြည်လိုအခြေအနေမျိုးနဲ့နှိုင်းယှဉ်ပြီးတော့ဟိုအခုဆရာမောင်တာမညောက်ဟိုဖြေပေးပါလားခင်ဗျာ
အဲဒီဓာတ်တွေလုတ်တဲ့သူတွေနဲ့ဒီသတင်းစာလုပ်နေတဲ့သတင်းပညာကိုလုပ်နေတဲ့ channel list တွေကတော့အဓိကကြံ့ကြံ့ခံနိုင်ရမယ်လို့ထင်တယ်။ကျွန်တော်တို့ဒီလိုဩဇာရှိတဲ့အာဏာရှိတဲ့လူတွေကနေပြီးတော့ဒီသတင်းစာလောကမီဒီယာလောကကိုယူရဲဆိုတာကတော့ဒါသိတော့မဆန်းဘူးပေါ့ဗျာ။ဒါကနိုင်ငံတကာမှာလည်းပဲဒီလိုဒီမီဒီယာလောကကိုနော်ချုပ်ကန်နိုင်လို့ရှိရင်သူတို့ရဲ့အာဏာနော်သူပြည်ရဲ့သူတို့ရဲ့စီးပွားထုတ်တဲ့ရေးအတွက်တော့အတော်ကြီးကျွန်တော်တို့ဒီလုံနိုင်တယ်လို့ပြောရမှာပေါ့။ဘာကြောင့်လဲတော့ကျွန်တော်တို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကြော်ညာတွေဆိုရင်လည်းတို့ကချုပ်ကိုင်နိုင်ကြဗျာ။နော်စီးပွားရေးလုပ်ငန်းတွေကိုလည်းပဲတို့ကအမျိုးမျိုးဒီမီဒီယာဘောကနေပြီးတော့ကစားနိုင်တယ်။နောက်တစ်ခါဒီအာဏာနဲ့ပတ်သက်ရင်လည်းပဲဒီမီဒီယာတွေဘောနေရနေပြီးတော့လူတို့ကိုတစုံတစ်ခုတော့တို့နော်ချုပ်ကိုင်နိုင်မယ်လို့တို့ယူဆပြီးတော့ဒီလိုမီဒီယာတွေကိုယူလာတာပဲ။ဒါပေမဲ့အဓိကကြတာကအဲ့ဒီမှာ editorial နော်ဒီနေရာမှာ ဒီဆုံးဖြတ်ချက်ရှိတဲ့အဲဒီဒါတွေเนาะအဲ့အဲဒီဒါတွေကအဲ့ဒါကျင့်ဝတ်ကိုခိုင်ခိုင်မာမာဆွဲခိုင်နိုင်မယ်နောက်တစ်ခါဂျာနယ်လစ်တွေကလည်းပဲသူရဲ့တပြင်းနေနဲ့ပတ်သက်လို့ရှိရင်အထူးပါမခံဘူးအယောင်ဆိုးမခံဘူးဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီဂျာနယ်လောကဟာကျွန်တော်တို့သိပြီးတော့ရုပ်ပြဆက်ပြဖြစ်သွားမယ်ဖြစ်တယ်တကယ်ပဲဒီတကယ်လုံနေတဲ့ဂျာနယ်လစ်တွေအ
ဆွေးနွေးမိမြတ်သူနောက်တူးရှိပါတယ်မန်နမ်မိုးအေးပါမန်နမ်မိုးအေးလီလိုင်းမိုးရောက်နေပြီထင်ပါတယ်ပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တာကတော့နော်စာနယ်ဇင်းလလခွင့်တည်နေကြရလလခွင့်ဆိုတာကတော့နိုင်ငံတိုင်းမှာလိုအပ်တယ်ပေါ့လေဘာဖြစ်လို့လဲဆိုတော့ကျမတို့ပြည်သူတွေအတွက်ရင်းမှန်မှန်ကန်ကန်နဲ့နည်းနည်းဆန်းဆန်းတည်ဖို့ကလိုအပ်တယ်တည်ရင်းကြောင့်အကောင်းကျိုးဖြစ်စေတယ်လို့ဆိုကြလည်းဖြစ်စေရပေါ့တကယ်ဒီတွေတည်တင်းတည်ထိုက်တဲ့အကြောင်းအရာတွေကိုပေါ့တည်ဌာနတွေစာနယ်ဇင်းတွေကဖော်ပြပေးမှပဲအကျိုးဖြစ်စေမယ်ထင်ရှားမှုတွေကန့်တတ်မှုတွေကြောင့်ပေါ့လေတိခိုက်မှုနည်းတာကတိတ်ပြတနာမရှိပေမဲ့တစ်ခါတလေကျရင်အများကြီးတိခိုက်မှုတွေဖြစ်စေခဲ့တယ်ပေါ့အမှကျမရေတညာရေးစီးပွားရေးပေါ့လေလူမှုပတ်ဝန်းကျင်တဲ့ပတ်သက်တာတွေပဲဖြစ်ဖြစ်တဘာဝဘေးအန္တရာယ်နဲ့ပဲဖြစ်ဖြစ်ပေါ့ယူကောက်ပဲကိစ္စဒုစလူလာတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ပေါ်ပြပေးစေချင်တယ်ပေါ့ကျမတို့ပြည်သူတွေဘာကိစ္စမျိုးလဲဖြစ်ဖြစ်သိချင်တယ်ပေါ့ဒုစုပုံတွေကိုပေါ်ပြလို့ဆိုပြီးစာနယ်ဇင်းတွေပိတ်ခံရတာတော့မဖြစ်တဲ့ကိစ္စလို့ထင်ပါတယ်စာဖတ်သူတွေဆိုတာကကိုနှစ်တက်တဲ့စာဆောင်တွေကိုဟိုဝယ်ဖတ်ကြတယ်လူချင်းရင်တင်ထားကြတာပဲအခုလိုမျိုးဖြစ်တာကြပေါ့လေစာဖတ်သူတွေတက်ကောထုတ်ဝေသူတွေအတက်ပါနေနာစီတပေါ့လေကျမတို့ခုပြောချင်တာပေါ့နော်ကျမတို့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်အရမလောက်အပိခိုင်းစေတာပေါ်တာဆွဲတာပေါ့လေကလေးစစ်တာစုဆောင်တာတွေကိုပေါ့ဒါလူခွင့်ရေချိုးဖောက်ခံရတဲ့ကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြည်သူတွေတိအောင်နားလည်အောင်ကြောပြရမှာပဲပြည်ပခတ်ချင်းနေတဲ့အချိန်မှာဘယ်သူပဲဖြစ်ဖြစ်စိုးရိမ်ကြတယ်လေဒါကိုချိန်ချပြီးတော့ပေါ်တာလောက်အားပေးဆိုတာမပြောနဲ့ဖမ်းပြဖမ်းမယ်ပဲဆိုပြီးချိန်ချောက်တင်ဘူးဒါတွေဒီလိုကိစ္စမျိုးတွေပေါ့လေစာနယ်ဇင်းတွေမှာပြည်သူတွေတိအောင်နော် INU နဲ့သဘောတူထားတာတွေကိုရေးသားဖော်ပြခွင့်ရစေချင်တယ်ကျမတို့နိုင်ငံဒီမိုကရေစီနိုင်ငံဖြစ်ပြောင်းလဲဖို့အတွက်ဆိုလို့ရှိရင်တင်းမီဒီယာအခြေခံလိုအပ်ချက်မျိုးပေါ့လေဟိုမျိုးစစ်ချပေးဖို့လိုတယ်မျိုးစစ်တမတ်တင်တာပေါ့နော်ကျမတို့လူငယ်တွေအတွက်နဲ့ဗမာပြည်သူတွေအတွက်အကျိုးရှိစေမဲ့တည်င်းမျိုးတည်တည်တထိုက်တဲ့တည်င်းမျိုးကိုဆိုရင်ဘလို့ဘယ်အကြောင်းနဲ့လဲဖြစ်ဖြစ်ဖို့ပြပေးစေချင်တယ်လို့ကျမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒါမန်နမ်မိုးရဲ့အမြင်ပါမန်နမ်မိုးကတော့ခုနကပြောလိုပါသူတို့ဒီဒေသဆွန်ကဒီအထူးဖြစ်လူခွင့်ချူဖောက်မှုတွေကိုဒီဖော်ပြစီလိုပါတယ်ပြည်တွင်းဂျာနယ်တွေမှာကိုမြင့်ကျော်အဲ့ဒါဖြည့်ဆည်းချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပြည်တွင်းဂျာနယ်တွေမှာဟိုခန်းသက်ချက်ကရှိနေသေးပဲကစစကကျွန်တော်တို့ပြောတဲ့ဟာနိုင်ငံရေးသတင်းဟိုရေးခွင့်ရလာတယ်ဆိုတဲ့ဟာတိုးတက်မှုတစ်ခုအနေနဲ့ကျွန်တော်တို့ပြောကြတာပေါ့ဒါပေမဲ့ဒီနိုင်ငံရေးသတင်းရေးခွင့်ရလာတဲ့ဟာအားလုံးဟိုကျန်တဲ့ကိစ္စရတရောအားလုံးရေးခွင့်ရလာပြီလားဆိုပြောရင်မရသေးတဲ့ကိစ္စတွေအများကြီးရှိနေပါသေးတယ်ပြောရမယ်ဆိုရင်ပြည်ပမီဒီယာဆိုတဲ့ရှိနေတဲ့ဟာကပြည်တွင်းမှာလွတ်လပ်ခွင့်မရှိလို့ပြည်ပမီဒီယာတွေရပ်တည်နေနိုင်တာပေါ်လာတာလို့ပဲကျွန်တော်တို့အဲ့လိုမြင်ပါတယ်ကိစ္စပြည်တွင်းမှာလွတ်လွတ်လပ်လပ်ရေးခွင့်ရှိရင်အဲ့လိုမျိုးပြပမီဒီယာရဲ့ဟိုရင်အရေးပါမှုဆိုတာလဲဒီလောက်မရှိလာဘူးလို့ကျွန်တော်မြင်ပါတယ်။ကြည့်ရနောက်တက်လာမယ်ဆိုရအဲ့လိုမျိုးရေးခွင့်ပို့ပြီးပေးလာမယ်ဆိုရင်တော့ပြည်တွင်းမှာပဲဟိုဖော်ပြတာကတည်င်းရဲ့မှန်ကန်မှုရောတည်င်းရဲ့တိကျမှုရောအားလုံးကိုဟိုပို့ပြီးတော့ရေးသားဖော်ပြဖို့တည်းပို့ပြီးတော့ခွင့်လန်းတာပဲပေါ့ဗျာ။အခုကတော့ပြပမီဒီယာတွေကိုအားကိုးကြတယ်ဆိုတဲ့ဟာလဲဒီထဲမှာကန့်သတ်မှုတွေရှိနေတယ်ဆိုတဲ့ဟာကိုပြတ်တာလေလို့ပဲကျွန်တော်အဲ့လိုမြင်ပါတယ်ခ
င်ဗျဟုတ်ကဲ့ခင်ဗျကုမီကျော်ကျေးဇူးပါကျွန်တော်အချိန်လေးစိတ်ကန်နေပါပြီအဲ့တော့ကျွန်တော်နောက်ဆုံးမေကုံးလေးတစ်ခုကိုကျွန်တော်ဆရာမောင်တာမညောက်ကိုမေးချင်ပါတယ်ခင်ဗျကျွန်တော်တို့အရင်တုန်းကဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာစာတွေကဒီ pop သတင်းတွေများပါတယ်စိတ်ဝင်စားတာလည်းများပါတယ်ဖော်ပြတာလည်းများပါတယ်ဒါပေမဲ့နောက်ပိုင်းသတင်းကြံတွေအတော်များများပေါ်လာတယ်လူထုကလည်းစိတ်ဝင်စားလာတယ်အားပေးလာတယ်ပရိသတ်လည်းရှိလာတယ်ခင်ဗျအဲ့တော့ဒီအချိန်တွေကလူထုကနိုင်ငံရေးနိုးကြားလာလို့လားဒါမှမဟုတ်မီဒီယာသမားတွေရဲ့အားဆိုင်မှုကြောင့်လားဘလို့မြင်လဲခင်ဗျအဲ့ဒါလေးခြုံပြီးသုံးသပ်ပေးစီချင်ပါတယ်အဆုံးသတ်လေးပေါ့
လူထုကအားဟိုနေမောအာယုံစိုက်တယ်ဆိုတာတော့ကျွန်တော်ထင်တယ်အရင်တည်းကလည်းအာယုံစိုက်နေတာပဲလေကျွန်တော်တို့ဒီဒီပသတင်းဌာနတွေတိုးပွားလာတယ်ဆိုခုနကကိုမြင့်ကျော်ပြောသလိုပေါ့ဟိုပြည်ထက်ကဟိုအထက်ထက်ပြည်သူလူထုကသူတို့နားမှာဖြစ်နေတာကိုတော့သူတို့မသိရတဲ့အနေအထားဆိုတော့သူတို့ကတော့ပြည်ချင်နေတယ်အခုကျွန်တော်တို့ဒီလွတ်လပ်ခွင့်ရလာတယ်ဂျာနယ်လစ်တွေပေါ်လာတယ်ဂျာနယ်တွေပေါ်လာတယ်သူတို့လည်းရေးကြတဲ့အခါမှာကျွန်တော်တို့လူထုကလည်းပဲပို့ပြီးတော့အားပေးလာတယ်အဲ့တော့ဒီ journalist တွေကလည်းပဲသတင်းစာဆရာတွေကလည်းအားထုတ်တာနဲ့အတူနော်သတင်းအချက်အလက်တွေကလည်းလူထုစီကိုရောက်လာတယ်လူထုကလည်းအဲ့ဒါကိုပို့ပြီးတော့အားပေးတဲ့အတွက်ဒီ journalist တွေကလည်းပို့ပြီးတော့အားထုတ်တယ်အခုသာ channel ထပ်ပြီးတော့နောက်ထပ်အဆောင်၄900လောက်ထုတ်ခွင့်ပေးမယ်ဆိုလဲကျွန်တော်ထင်တယ်အဲထုတ်မဲ့လူတွေကတော့အများကြီးရှိမယ်လို့ထင်တယ်ဒါကဒီကျွန်တော်တို့တိုးတက်လာတဲ့ခီရဲ့
ဒီအမှတ်အသားတစ်ခုလို့တော့ပြောရမှာပေါ့ဗျာ။သတင်းချက်လက်တွေရနေမှလည်းပဲကိုယ့်ရဲ့လုပ်ငန်းကိုင်ကအစရှိစေအားလုံးကဒီချုံးမွေလာတော့အဲ့ဒီကနေတဆင့်ကျွန်တော်တို့နောက်လောက်ထိတိုးတက်လာမလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာ။ဟုတ်ကဲ့ခင်ဗျာ။အများကြီးကျေးဇူးတင်ပါတယ်။ကျွန်တော်တိုင်းလီလိုက်အစီအစဉ်ဒီမှာအချိန်ဆီသွားပြီဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့က
ဦးစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လေးလိုက်စီစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီစီစဉ်ကိုသောရရှင်တွေပြန်ပြီးတော့နားဆင်ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOA Internet ဆာမျက်နှာမှာပြန်လည်နားဆင်နိုင်ပါတယ်။ website လိမ့်စာက www.voanews.com/bambies ဖြစ်ပါတယ်။